တရားထိပ်ပါဦးတရားထိပ်ပါဦးကျွန်တော်တို့
ဒီနေ့မတ်လ26ရက်နေ့မှာတော့တင်းနာရီတိုင်းပိတ်ပြုံမှာဆနာပြဖို့ပြင်ဆင်နေချိန်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကလိုက်လံပစ်ခတ်ဖြိုခွင်းတာကြောင့်အနည်းဆုံး6ဦးသေဆုံးခဲ့တယ်လို့ဗိမျိုဒေသခံတဦးက VOE ကိုပြောပါတယ်
။ဘာလို့ဖြစ်သွားပြီလို့။ကျွန်တော်ဟိုဘက်ဒေသကကျွန်တော်ဒီမှာပြည်မြေကလေးကိုဆွဲတော့လို့လည်းလည်းအဲ့မှာကတော့လူခွဲရလိုက်ကြည့်တာ။ဒါအပြည့်ကိုအင်းကြီးကနဲ့လိုက်ကြည့်တာ။ဘုရားအေးမိဘကလေးနိုင်ငံကတမရီကလေးကိုလည်းလိုက်ကြည့်တာမဟုတ်ဘူး။အားလုံးဆောက်အောင်ကြည့်တော့
ဗိမျိုမှာစစ်တပ်နဲ့ရဲတွေကမိသက်တပ်ဖွဲ့ဝင်၄ဦးကိုဖမ်းဆီးပြီးတော့မိသက်တစိတ်ပါတဲ့လူနာတင်ရင်တွေကိုသိမ်းယူပြီးအဲ့ဒီကားနဲ့လိုက်လံပစ်ခတ်ခဲ့တာလို့ဗိဒေသခံတဦးက VOE ကိုပြောပါတယ
်။
စစ်တပ်နဲ့ရဲတပ်ဖွဲ့ကလိုက်လံပစ်ခတ်မှုကြောင့်အနည်းဆုံး6ဦးသေဆုံးသွားခဲ့ပါတယ်။သေဆုံးသူတွေထဲမှာအစ္စလမ်ဘာသာဝင်အမျိုးသမီး2ဦးလည်းပါဝင်ပါတယ်။သေဆုံးသူရဲ့အလောင်းတွေကိုစစ်တပ်ကလူယူသွားတာလည်းရှိတယ်လို့ပြောပါတယ်။နန္ဒကိုင်းနေဘက်ကဒီကနေ့နေ့လယ်ပိုင်းကစပြီးတော့ညနေ4နာရီကျော်တဲ့အထိဇက်တိုက်ပစ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပြီးတော့ညနေ5နာရီခွဲလောက်မှာတော့ပြန်ပြီးတော့ငြိမ်သက်သွားခဲ့ပါတယ်။ဒီနေ့ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေဖမ်းဆီးခံရသူတွေရှိပေမဲ့ VOA ကတော့အတိအကျအတိမပြုတ်နိုင်သေးပါဘူး။တပ်ပြင်းတဝဲမျိုးချက်စားပြင်ရက်ကွက်မှာလဲမနက်ပိုင်းကပြစ်ခတ်လို့အမျိုးသားတအူးကြီးစံထိမှန်တန်ရာရရှိခဲ့သလိုရက်ကွက်နေသားဖတ်နှုတ်ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ရက်ကွက်နေပြည်သူတွေကပြောပါတယ်ချက်စားပြင်ရက်ကွက်ထဲမှာပဲမတ်လ25ရက်နေ့ညမှာလဲလက်နက်ကိုင်တွေဘက်ကဝင်ရောက်ပြစ်ခတ်လို့အမျိုးသားတအူးထံရာရရှိခဲ့ပါတယ်အလားတူသခိုင်းတိုင်းတမူးမျိုးပေါ်မှာလဲမတ်လ25ရက်နေ့ညအချိန်မှာစစ်ကောင်စီတပ်ဖွဲ့တွေကဝင်ရောက်စီးနင်းပြစ်ခတ်လို့တအူးတေဆုံးပြီးတော့ခုနှစ်ဦးထံရာအပြင်းထန်ရရှိခဲ့တယ်လို့တမူးမျိုးကံတော်မြတ်နိုးကပြောပါတယ
်။ဗဟန်ရကျွားစုစုပေါင်းအိတ်သိဆုံးသူအပါဝင်ဆိုရင်၈ဦးမှသိဆုံးတဲ့ကိုဖိုကလာကြီးရကြတော့ညာဘက်ရင်ဘက်ကိုကြီးရထုတ်ချင်းပေါက်မှန်တာမှအဲ့မှာတခါလေသူဆေးရုံရောက်ပြီးတော့တနားကြီးကျော်အကြမ်းမှသူဆုံးသွားတယ်မှဟိုကိုနန်းဦးကကြတော့ခေါင်းရယ်စီးကုန်ရယ်မှန်လာခြင်းမှဆက်ရှိလူအကုန်ကြီးဘက်လောက်ကစိုးရင်ရတယ်မှဗဟန်ရလည်းပြင်းထန်ကြတယ်အကိုတယောက်ဆိုပေါက်နှစ်ဖက်လုံးကိုကြီးထိထားတယ်မှနောက်အကိုတယောက်ကဘယ်ဘက်ကိုညရိုးချပေါ့နော်အလက်နဲ့လက်နဲ့လန်ရိုးချကိုကြီးရဝင်သွားတဲ့ဘောရှိရမှာတခြားလူတွေလည်းအတိအပြီးကျဉ်းထန်တန်ရရရမှာ
ပြစ်ခတ်မှုကြောင့်ညာဘက်ယင်ဘက်ကြီးစံထိမှန်တေဆုံးခဲ့တဲ့အသက်33နှစ်အရွယ်ကိုမျိုးမြောင်ခေါ်ကိုဖူကလာဟာဒီကနေ့မော်လွဲပိုင်းမှာပဲဇာမနာပြုလုပ်ခဲ့ပါတယ်ဥကောင်းနဲ့စီးကုံကြီးစံထိမှန်တန်ရရခဲ့သူကိုနန်းဦးကတော့ဒီမနက်မှာကြာဆုံးခဲ့ပြီလို့သတင်းတွေထွက်ပေါ်ခဲ့ပြီးမြဲအဲ့ဒီကိုနန်းဦးဟာမကြဆုံးသေးပဲစိုးရင်ရတဲ့အခြေအနေမှာပဲရှိနေသေးဖြစ်တယ်လို့တမူးမျိုးကံဒေါ်မြတ်နိုးကပြောပါတယ်။တနတ်ကြည်စံထိမှန်တန်ရာရရှိတဲ့သူတွေကိုကလေးမျိုးကဆေးရုံကိုပို့ဆောင်ခဲ့ပြီးမြဲတမူးမျိုးအထွတ်လေးမိုင်ဂိတ်မှာစစ်တပ်ကတဆွဲထားပြီးလူနာတင်ရင်ကိုပေးမဖြတ်တာကြောင့်ကိုနန်းဦးအပါဝင်ဒဏ်ရာအပြင်းထန်ဆုံး3ဦးကိုအိန္ဒိယဘက်ချမ်းကဆေးရုံကိုပို့ဆောင်ထားရတယ်လို့ပြောပါတယ်။တပိတ်စစ်ကြောင်းကចောင်းသားကောင်းဆောင်ဒီတမူးမျိုးမဇေနာကရွှေဆိုင်အိတ်အိမ်မှာပုန်းခိုနေတယ်ဆိုပြီးတော့မနေ့ည7နာရီကျော်လောက်ကလက်နက်ကင်တွေကအင်အားပြည့်နဲ့အိမ်ကိုဝိုင်းပြီးတော့အိမ်တကားဖွင့်ပေးခိုင်းခဲ့ပါတယ်။အင်ရှင်ကတကားဖွင့်မပေးဘဲအနီးနားမှာရှိတဲ့လူတွေကိုဆက်သွယ်လိုက်လို့ပြည်သူတွေကလာရောက်ဝန်းရံခဲ့ကြပါတယ်။လက်နက်ကင်တပ်ဖွဲ့တွေပြန်လည်ပြီးအပြန်လမ်းမှာကြီးအစ်စ်နဲ့ပြစ်ခတ်မှုတွေလုပ်ခဲ့တာပါ။ဆန္ဒပြမှုတွေကိုရရက်ဆက်ဆက်ပြစ်ခတ်တာတွေဖမ်းဆီးရိုက်နှက်မှုတွေဇက်တိုက်ရှိနေပေမဲ့လည်းမြို့နယ်အသီးသီးမှာလူမဲ့တပိတ်ညာတပိတ်အာယုံတပိတ်လမ်းလျှောက်တပိတ်စတဲ့တပိတ်မျိုးစုံကိုဆက်လက်ဆန္ဒဖော်ထုတ်နေကြဆဲဖြစ်ပါတယ်ခင်ဗျာ